ကုလသမဂ္ဂအဖွဲ့ဝင်တွေအနေနဲ့အမေရိကန်အစိုးရအပေါ်ထောက်ခံအောင်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကချိန်ချောင်းနေတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူဟာနန်အက်ရှဝါဝီကဆွဆွဲလိုက်ပါတယ်ကုလသမဂ္ဂမဲခွဲဆုံးဖြတ်မှုတွေမှာအမေရိကန်ရဲ့စန္ဒကိုစန့်ကျင်မဲပေးတဲ့နိုင်ငံတွေကိုစောင့်ကြည့်စည်းရဲမှတ်မယ်လို့ဟေလီကပြီးခဲ့တဲ့နှစ်ကပြောကြားခဲ့တာဖြစ်ပါတယ်လက်တလောဂါဇာဒေသမှာဖြစ်နေတဲ့ပဋိဖက်ကရီနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဟာနန်အက်ရှဝါဝီကအမေရိကန်ရဲ့ချင်းချောက်မှုတွေကိုလွယ်လွယ်နဲ့မဖြုံတဲ့နိုင်ငံတွေရှိတယ်လို့ပြောကြားခဲ့ပါတယ်။ VOA သတင်းတောက်စလာတီဆာဟုတ်ရဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ဂါဇာဒေသအစ္စရေးနဲ့ပါလက်စတိုင်းနယ်မှာအခုသတင်းလာနေတော့ကအစ္စရေးစစ်တပ်ရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ပါလက်စတိုင်းဆန္ဒပြသူ60ကျော်သေဆုံးပြီးတော့2,900ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာကမ္ဘာခေါင်းဆောင်တော်တော်များများနဲ့လူခွင့်ရေးဖွဲ့တွေကအစ္စရေးပေါ်အပြစ်တင်ခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80အစ္စရေးနိုင်ငံတည်ထောင်ချိန်ကတည်းကအစ္စရေးကိုသိမ်းပိုက်ခဲ့တဲ့နယ်မြေတွေကိုပြန်ပေးဖို့ပါလက်စတိုင်းတို့ကဂါဇာဒေသမှာတည်င်းပန်းနဲ့ချီဆန္ဒပြနေကြတာဖြစ်ပါတယ်။ပါလက်စတိုင်းတို့ရဲ့ဆန္ဒပြမှုကအစ္စရေးကိုအန္တရာယ်မပြုဘူးလို့ပါလက်စတိုင်းလွတ်မြောက်ရေး PLO အဖွဲ့ရဲ့ဗဟိုလုံမှုဆောင်ကော်မတီဝင်ဟာနန်အက်ရှရာဝီကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ The Palestinians protesting in Gaza are protesting non-violently.If you see the smoke and the fire, this is on their own land.
Gaza ma Palestine တွေအကြမ်းမဖက်ပဲဆန္ဒပြနေကြတာပါ။မြင်တွေ့နေရတဲ့မိရှုဒါတွေမိခိုးတွေကလည်းလက်ဖြောင့်သနတ်သမားတွေသူတို့ကိုလှမ်းပစ်လို့မရအောင်မိခိုးလုံးတွေနဲ့အကအကွယ်ရအောင်လုပ်ကြတာပါ။ကိုမြေပေါ်မှာပဲကိုလုံနေကြတာပါ။အကြမ်းဖက်မှုတွေလုံးမှအစ္စရေးတွေရဲ့တပ်ဖြတ်မှုကိုခံရတာမဟုတ်ပါဘူး
။အစ္စရေးနဲ့အမေရိကန်ပြည်ထောင်စုတို့ကတော့ပါလက်စတိုင်းဆန္ဒပြသူတွေဟာနေဆက်ခြံစည်းရိုးကိုကြော်ပြီးတော့အစ္စရေးပိုင်နဲ့ထဲဝင်ဖို့ကြိုးစားကြတဲ့အတွက်တားဆီးတာလို့ပြောပါရယ်အမေရိကန်တပ်ရုံးကိုတယ်လ်အဗီးဗ်မြို့ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ဖွင့်လှစ်တဲ့နေ့မှာအကြမ်းဖက်မှုတွေဖြစ်အောင်လို့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်ခေါင်းဆောင်တွေကလှုံ့ဆော်ခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေလီကပြောကြားခဲ့ပါရယ်
Those who suggest that the Gaza violence has anything to do with the location of the American embassy are sorely mistaken.
အမေရိကန်တန်ယုံပြောင်းပြီးဖွင့်လို့ဂါဇာမှာအကြမ်းဖက်မှုတွေဖြစ်တယ်လို့ပြောကြတာလုံးဝမှားပါတယ်။ဘယ်မှာပဲဖြစ်ဖြစ်အစ္စရေးတို့တရှိမှုကိုလက်မခံသူတွေကအကြမ်းဖက်မှုတွေကိုလုပ်နေကြတာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်မှာရည်ရွယ်ချက်နဲ့ဖျက်လို့ဖျက်ဆီးလုပ်နေတာလုံးဝတရားမဝင်ပါဘူး။လုံခြုံရေးကောင်စီမှဒီပေါ်ရှုတ်ချတာကလွဲလို့အချိန်ကုန်ခံပြီးဆွေးနွေးနေကြမလို့ပါဘူး
။ကုလသမဂ္ဂအမတ်ကြီးဟေလီပြောခဲ့တာဟာအဖြစ်မှန်နဲ့လွဲနေပြီးတော့သိအန်တီရဲ့များတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူအက်ရှရာဝီကတုံ့ပြန်ခဲ့ပါတယ
် The main problem is Israeli impunity and lack of accountability for Israel. I mean don't get me going on Ambassador Haley.
ဒီကပြဿနာကအစ္စရေးလိုလူရအပေါ်အရေးယူမှုတာဝန်ခံမှုကကျဉ်းလွတ်နေတာပါ။တမ္မာကြီးဟေလီနဲ့ပတ်သက်လို့ဘယ်ကစပြောရမှန်းတော့မသိပါဘူး။အမေရိကန်ပြည်ထောင်စုကိုစားပြုသူတယောက်ပြောတဲ့စကားတွေကလက်တွေနဲ့ဘယ်လို့မှမကိုက်ညီပါဘူး။
အမေရိကန်အစိုးရရဲ့သဘောထားကိုဆန့်ကျင်တဲ့နိုင်ငံတွေရဲ့နာမည်ကိုမှတ်ထားမယ်လို့ပြီးခဲ့တဲ့နှစ်ကတပ်အမတ်ကြီးနီကီဟေလီကတိပြုထားခဲ့တာကိုလည်းပါလက်စတိုင်းတာဝန်ရှိသူကဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးကိုတင်းချက်တဲ့ကမ္ဘာကျောင်းဆရာမှတာဝန်ပေးထားတာမဟုတ်ဘူးလို့သူကဆိုပါတယ်
။ There are countries that are not easily intimidated by the US or by the threats.of the US representative to take down names.
အမေရိကန်ရဲ့ချင်းချောက်မှုကိုလွယ်လွယ်နဲ့မကြောက်တဲ့နိုင်ငံတွေနာမည်မှတ်မယ်ဆိုတဲ့အမေရိကန်ကိုယ်စားလှယ်ရဲ့ချင်းချောက်မှုတွေကိုမကြောက်တဲ့နိုင်ငံတွေအများကြီးရှိပါတယ်။နိုင်ငံတွေကအတိုင်းဝန်းအနေနဲ့မှန်တဲ့ဘက်ကရပ်တည်မယ်လို့အချင်းမအနေနဲ့ယုံကြည်ပါတယ်
။ဂါဇာပဋိပက္ခနဲ့ပတ်သက်တဲ့အင်္ဂါနေ့ကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာအကြမ်းဖက်မှုအပေါ်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးခဲ့ပါတယ်ရှင်။